မြန်မာနိုင်ငံမှာဒီရွှေလုပ်ငန်းရှင်များအသင်းကတရားဝင်ထုတ်ပြန်တဲ့ရွှေတစ်ချပ်သားရဲ့ရည်ညွှန်းတန်ဖိုးဟာပထမဆုံးအကြိမ်23သိန်းကျော်ဖြစ်သွားပါတယ်။ဒေါ်လာဈေးကစားမှုတွေကြောင့်ရွှေဈေးကိုပါထိရခတ်နေတယ်လို့ရွှေလုပ်ငန်းရှင်တွေက VOA ကိုပြောပါတယ်။ကျပ်ငွေနဲ့လဲနှုံထိုးကြပြီးငွေလဲနှုံမတည်ငြိမ်မှုကြောင့်ဆက်သုံးစီပြက်လက်မှုတွေလည်းကြုံတွေ့နေကြပါတယ်။စစ်ကောင်စီကတော့ဆက်သုံးစီနဲ့ပတ်သက်တဲ့ကောလာဟာလတွေကိုမယုံဖို့နဲ့မစိုးရိမ်ဖို့အာမခံပြောဆိုနေပါတယ်။စီးပွားရေးအခြေအနေကြောင့်ရန်ကုန်ကပေးပို့တဲ့သတင်းကိုကိုစံကျော်ပြောပြပေးပါမယ်ရှင်
။ဒေါ်လာဈေးအတက်ညံပြီးမြန်မာကျပ်ငွေတန်ဖိုးကျဆင်းသွားတဲ့တစ်ချိန်ထဲမှာရွှေဈေးနှုန်းကလည်းထိမ့်သိမ်းရခက်ခဲနေပြီးအခုဆိုရင်ရွှေတစ်ချပ်သားကိုကျပ်23သိန်းအထိပထမဆုံးအကြိမ်ရောက်လာခဲ့တယ်လို့ရွှေလုပ်ငန်းရှင်များအသင်းရဲ့ဥက္ကဋ္ဌက VOA ကိုပြောပါရယ်။ပြင်ပမှာဒေါ်လာကိုကျပ်3000လောက်အထိဈေးခေါ်နေတာကြောင့်အခုလိုအခြေအနေရောက်နေတာလို့သူကပြောပါရယ်
။အဓိကတော့ဒေါ်လာဈေးပေါ့။ကျွန်တော်ပြည်ရင်းဒေါ်လာဈေးရလည်းဟိုအိုက်ထားပြီးတော့ဖောက်နေတယ်လို့ဖြစ်။ဆယ်နေနေရလို့ကျွန်တော်တို့ကိုစိုက်ပါရမှာစိုက်တော့ပွင့်နေစိုက်တော့ပွင့်နေတဲ့အချိန်မှာဟိုခြံပြေးရောက်ရတဲ့လူတယောက်ကဈေး9000ကိုသူကဒေါ်လာဝယ်ခြင်းနဲ့ဆိုပြီးတော့ဈေးပုံကတင်လိုက်တာ။တင်လိုက်တဲ့အချိန်ကသောင်းဆောင်ရည်ရည်တော့ပေါ်တော့သူကအဲ့ဒါ3000လေးပြီးမယ်ဆိုရှင်းတာအချက်ချင်းအရွှေလေးပဲနှစ်သိန်းတက်သွားအောင်လေကျွန်တော်ဒီရက်ထဲမှာလည်းဆင်းရဲတဲ့အနေနဲ့အချက်ချင်းရှိတယ်
ဒေါ်လာငွေလဲနှုန်းဟာကြိုင်ရောင်းကြိုင်ဝယ်ဈေးကွက်မှာအမေရိကန်ဒေါ်လာကိုမြန်မာကျပ်ငွေ3000လောက်ထိတရားမဝင်ပေးဝယ်နေရတာတွေရှိတယ်လို့လုပ်ငန်းရှင်တွေကပြောပါတယ်။ရန်ကုန်ရွှေလုပ်ငန်းရှင်များအသင်းယုံမှာအရင်ကလိုရွှေရောင်းဝယ်မရှိသလိုဈေးမြင့်ခေါ်နေတာကြောင့်ပြင်ပရွှေဈေးကတစ်ချပ်သားကိုကျပ်26သိန်းလောက်ဖြစ်လာတယ်လို့သူကပြောပါတယ်။ကြိုင်ရောင်းကြိုင်ဝယ်ဈေးကွက်မှာတချို့ကလည်းရွှေတစ်ချပ်သားကိုကျပ်28သိန်းအထိဈေးခေါ်နေပါတယ်။တကယ်တော့ရွှေတန့်စင်ဖိုးတွေမှာရွှေကိုမနာတန်းထုတ်နေပေမဲ့ဒေါ်လာဈေးကြောင့်ရွှေကင်ထားသူတွေများနေတဲ့အတွက်ဈေးမကျနိုင်သေးတာလို့ရွှေကုန်သက်အသင်းဥက္ကဋ္ဌကပြောပါတယ
်။အဲ့ဒီပုံတွေမှာကျွန်တော်ရွှေအဖြစ်လုပ်ငန်းလည်ပတ်နေလို့ရှိတယ်။ရွှေကမရှာဘူးဒီဘက်ကကုန်တွေရဲ့သဘောတဘာဝအရာအဲ့ဒေါ်လာမြောက်လာရင်ဒါရောင်းတဲ့လူကရှုံးသွားပြန်ရင်ရှုံးသွားရင်ရောင်းတဲ့လူကမရောင်းတော့ဘဲနဲ့ကင်ထိုင်ရပေါ်ပါဘူး။ဒါနဲ့အခိုက်အတန့်ပဲဖြစ်သွားမှာပါ။နောက်ပိုင်းကျရင်တော့ဒေါ်လာလေးပြင်ကြပါတော့အကုန်ပြန်ကျသွားမှာပါ။
ဘဟုပန်ရဲ့အမေရိကန်ဒေါ်လာရည်ညွှန်းတန်ဖိုးကတော့ဒေါ်လာကို2100ကျပ်ဖြစ်ပါတယ်။ဒါပေမဲ့ပြင်ပမှာတော့ဒေါ်လာကိုကျပ်3000ဝန်းကျင်နဲ့ပဲအယောင်းဝယ်လုပ်နေကြတာပါ။အထူးသဖြင့်အတွင်းကုန်လုပ်ငန်းရှင်တွေကဒေါ်လာကိုဈေးကွက်ပေါက်ဈေးတိုင်းလိုက်ပြီးဝယ်နေရတယ်လို့စောင်းစီလုပ်ငန်းရှင်တူဦးက VOA ကိုပြောပါတယ်။အန
ောက်လုံးကတော့ policy နဲ့ပတ်သက်တာဒေါ်လာပေါ့။ပို့ဆိုးလုပ်လိုက်တဲ့အခါကျတော့အကောင်လုံးကကျပ်တော့အပြင်မမောင်ကိုဒီမောင်ကိုပြတော့မောင်ကတရားကျက်တော့အဲအကောင်လုံးဝေရှားပါပြီးဒီဝိုင်းနမိုင်းတို့ကလောတဲ့ငွေမရတဲ့ခါကျလုပ်ငန်းကိုင်ခိုင်းနေကုန်ပြက်ရပေါ့
73စီပြက်လက်တာလဲဒေါ်လာငွေရှားပါတာနဲ့အဓိကသက်ဆိုင်နေတယ်လို့73စီရောင်းချသူတချို့ကပြောပါတယ်ပြီးခဲ့တဲ့တစ်ပတ်အတွင်းနေရာအနှံ့မှာ73စီပြက်လက်ပြီး92အောက်တိန်တလီတာကိုကျက်4000လောက်ထိတက်ခဲ့ပါတယ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကတော့73စီနဲ့ပတ်သက်လို့စိတ်ဝင်စရာမရှိတဲ့အကြောင်းစီတင်းမောတွေတီလွာစိတ်ကမ်းမှာစိုက်ကက်စီချနေပြီးခံမန်းကြီးစီတန်ကျင်6000လောက်ချနေတဲ့အကြောင်းနဲ့မကြခင်ရပိုင်းအတွင်းမှာလဲတန်ချိန်2000လောက်ထပ်ဝင်လာမယ်လို့ပြောဆိုနေပါတယ်။တကယ်တော့73စီကပြက်လက်တာမဟုတ်ပဲအယောင်းဆိုင်တွေကဈေးနှုန်းအပြောင်းလဲဖြစ်လာမယ်လို့ယူဆပြီးအယောင်းရက်တာကန့်သက်ရောင်းချတာတွေလုပ်နေတာလို့စစ်ကောင်စီရဲ့ရန်ကုန်တိုင်းအစိုးရဘက်ကကြေညာထားပါတယ်။မယောင်းပေးတဲ့73စီဆိုင်တွေကိုလဲကြီးကြပ်အေးအေးယူသွားမယ်လို့ပြီးခဲ့တဲ့သတင်းပတ်ကုံကကြေညာချက်ထုတ်ပြန်ထားပါတယ်။